ဂျပန်ဝန်ကြီးချုပ်သည့်ဖူမီယိုကီရှိဒါဟာဒီပါခေါင်းဆောင်တယောက်နဲ့ပထမဆုံးဆက်သွယ်ပြောဆိုမှုအဖြစ်အမေရိကန်သမ္မတဂျိုးဘိုင်ဒန်ကိုဒီကနေ့တယ်လီဖုန်းဆက်စကားပြောခဲ့ပါတယ
်から20分程度米国バイデン大統領と
ဂျပန်အမေရိကန်မဟာမိတ်အားကောင်းစေဖို့နဲ့အင်ဒိုပစိဖိတ်ဒေသလွတ်လပ်ပြီးလမ်းပွင့်စေရေးအတူတကွလုပ်သွားကြမယ်ဆိုတာသမ္မတဘိုင်ဒန်နဲ့အတူကျွန်တော်တို့အတည်ပြုခဲ့ကြပါတယ်ဂျပန်နိုင်ငံကာကွယ်ရေးအတွက်အကူအညီလှုပ်ဆောင်သွားမယ်ဆိုတာသမ္မတဘိုင်ဒန်ကအခိုင်အမာပြောပါတယ်။တရုတ်နဲ့မြောက်ကိုရီးယားလိုဒေသတွင်းမှာရင်ဆိုင်နေရတာတွေအတွက်အနီးကပ်လက်တွဲလှုပ်ဆောင်သွားကြဖို့လဲကျွန်တော်တို့အတည်ပြုခဲ့ကြပါတယ်လို့ဝန်ကြီးချုပ်ကီရှိဒါကပြောပါတယ်။သူတို့နှစ်ဦးမကြာခင်မှာမျက်နှာချင်းဆိုင်တွေ့ဆုံဆွေးနွေးရေးစီစဉ်ဖို့မျှော်လင့်ထားတယ်လို့လဲခေါင်းဆောင်နှစ်ယောက်ကပြောပါတယ်။ဝန်ကြီးချုပ်အဖြစ်တစ်နှစ်ပဲတာဝန်ထမ်းဆောင်ပြီးတဲ့နောက်နှုတ်ထွက်သွားတဲ့ယိုရှိဟိဒေဆုဂတ်နေရာမှာမစ္စတာကီရှိဒါကိုဝန်ကြီးချုပ်တဲ့အဖြစ်တနင်္လာနေ့အစောပိုင်းမှာဂျပန်လွှတ်တော်ကရွေးကောက်တင်မြှောက်ခဲ့တာပါ။ကိုရိုနာဗိုင်းရပ်စ်ကာယောဂါအရေးကင်တွယ်လှုပ်ဆောင်မှုနဲ့ဗိုင်းရပ်စ်ပြန့်နှံ့ကူးစက်နေချိန်မှာပဲတိုကျိုအိုလံပစ်အားကစားပွဲလှုပ်ခဲ့တာတွေကြောင့်ဝန်ကြီးချုပ်ဝန်ဆုကအပေါ်လူလူထောက်ခံမှုကြာဆင်းသွားခဲ့တာဖြစ်ပါတယ်